ရုံကျုံ၏အာမခံချက်မရှိဘဲနေရပြန်ပို့မယ့်အစီအစဉ်ကိုလက်မခံနိုင်ကြောင်းမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နှစ်နိုင်ငံပိုင်နေမိတ်နေမိတ်ထဲမှာပိတ်နေတဲ့ဒုက္ခသည်6000ကျော်ကနေ့တနင်္လာနေ့ကဆန္ဒပြခဲ့ကြပါတယ်ဒုက္ခသည်ရဲ့ဆန္ဒမပါဘဲနေရရင်းကိုအတင်းပြန်ပို့မယ့်အစီအစဉ်အတွက်ကုလသမဂ္ဂကအထူးစိုးရိမ်မကင်းဖြစ်မိတဲ့ကြောင်းကုလသမဂ္ဂအတွင်းမှုရုပ်ရုံကလည်းတုံ့ပြန်ထားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဘက်ကိုပြန်ပို့မဲ့ပထမဆုံးရိုဟင်ဂျာဒုက္ခသည် 8032 ဦးအမည်စင်းကိုပြည်ခဲ့တဲ့သတင်းပတ်ကဒါကာမြို့တော်ကိုရောက်ရှိခဲ့တဲ့မြန်မာပြည်ထောင်စုဝန်ကြီးဒုပိုချုပ်ကြီးကျော်ဆွေကိုဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကတောက်ကြနေကတရားဝင်ပေးရခဲ့တာပါအဲ့ဒီစီးရင်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဒူဘိုင်ကိုပိုင်အငင်းပွားနေတဲ့နယ်ချက်ရှိတမ်ဘရူးဒေသမှာပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည် 6500 ကျော်လဲပါဝင်တာပါသူတို့ကိုပြန်မပို့ခင်မှာမြမအစိုးရအနေနဲ့သူတို့ရဲ့လုံခြုံရေးနဲ့အခွင့်အရေးတွေကိုအာမခံချက်ပေးဖို့အပါအဝင်သူတို့တောင်းဆိုချက်တွေကိုလိုက်လျောပေးဖို့အဲ့ဒီဒုက္ခသည်တွေကစနေနဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ဆန္ဒပြပွဲတွေမှာတောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့တောင်းဆိုချက်6ချက်ကိုဆန္ဒပြဦးဆောင်သူတဦးကအင်္ဂလိပ်ဘာသာနဲ့ပထမဖတ်ပြပြီးဘင်္ဂါလီဘာသာနဲ့တောင်းဆိုခဲ့ပါတယ
်။ Bangladesh One EU Universal OIC
ဒီကြောတာကဘင်္ဂလားဒေ့ရှ်ကုလသမဂ္ဂ EU, UNHCR, OIC, WHO, USA နဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေကိုရိုဟင်ဂျာတွေကိုနေရရင်ပြန်ပို့ဆောင်ရေးသဘောတူညီချက်ယူရမှာနဲ့ပေါ်ဆောင်မှုမှာပါဝင်ပတ်သက်ဖို့တောင်းဆိုပါတယ်လို့အင်္ဂလိပ်လိုပြောသွားတာပါ။ဒီအချက်တွေပြင်သူတို့တောင်းဆိုချက်တွေထဲမှာရိုဟင်ဂျာတွေကိုနေရရင်ပြန်မပို့ခင်ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရဖို့ရိုဟင်ဂျာတွေကိုနိုင်ငံသားတွေဖြစ်ပြန်လက်ခံဖို့ရိုဟင်ဂျာတွေပိုင်ဆိုင်ခဲ့တဲ့နေအိမ်နဲ့ခြေရာတွေကိုပြန်လည်တည်ဆောက်ပေးဖို့ဖြည့်ဆည်းခံခဲ့ရတဲ့အိုးအိမ်နဲ့နေရာတွေအတွက်အယောချေးပေးဖို့တိတ်ဆိတ်ခံထားရတဲ့နေအိမ်တွေကိုပြန်လည်ပေးရဖို့ရခိုင်ပြည်နယ်မှာနိုင်ငံတကာမီဒီယာတွေနဲ့လူ့အခွင့်အရေးအုပ်စုတွေကိုတွားရောက်ခွင့်ပြုဖို့ဆန္ဒပြသူတွေကတောင်းဆိုထားတာဖြစ်ပါတယ်တံဘရူဒေတာမှာပိတ်မိနေတဲ့ဒုက္ခသည်6500ကျော်ကိုအရင်ဆုံးပြန်ပို့ဖို့ကိစ္စကိုတော့ပြီးခဲ့တဲ့တောက်ကြနေကနှစ်နိုင်ငံတည်တည်းရေးဝင်ကြီးတွေရဲ့ဓာကာမြို့တွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကလည်းတည်တည်းရေးဒုဝင်ကြီးဦးအောင်စိုးကနေအဲ့ဒီဒေတာကိုတွားရောက်ပြီးဒုက္ခသည်တွေပြန်လာဖို့တွားရောက်ပြောကြားခဲ့ကြပါတယ်။ပြခဲ့တဲ့လအနေငယ်ကတော့မြန်မာလုံခြုံရေးတပ်တွေကနေဒုက္ခသည်တွေကိုချိန်ဆမှုတွေရှိခဲ့တယ်လို့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်သတင်းတောက်တွေကိုပြောပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီးကတော့ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်အစီအစဉ်မရှိဘဲမြန်မာဘက်ကိုအတင်းကျပ်ပြန်ပို့ဖို့ဖြစ်နိုင်ခြေရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စိုးရိမ်မကင်းဖြစ်နေကြောင်းပြောပါရစေ။ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲနေရဲ့အတင်းအကျပ်ပြန်ပို့ခံရမယ့်အခြေအနေကိုတော့ကုလသမဂ္ဂအနေနဲ့စိုးရိမ်နေကြောင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကအီးမေးလ်ကနေတဆင့် BOE ကိုတုံ့ပြန်ခဲ့ပါတယ်။အထွေထွေညီလာခံအလှည့်ကျဥက္ကဋ္ဌမေရိုစလပ်လာဂျက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်တို့ပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မှာရိုဟင်ဂျာအရေးဆွေးနွေးစဉ်ကလည်းနေရရင်ပြန်ပို့ရင်းမှာလုံခြုံစိတ်ချရဖို့အရေးကြီးတဲ့အကြောင်းလဲနှစ်ဖက်စလုံးတို့ကတသဘောတည်းခံယူတဲ့အကြောင်း UNGA ရဲ့ပြောခွင့်ရပုဂ္ဂိုလ် Brandon Barmer ကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ On the Rohingya issue, the president praised Bangladesh for its generosity as a host country.The President and Foreign Secretary agreed that the Rohingya people need the international community's protection.
ဘုညာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေကိုလက်ခံခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအထွေညီလာခံဥက္ကဋ္ဌကချီးကျူးစကားပြောခဲ့ပါတယ်။နိုင်ငံတကာရဲ့အကာအကွယ်ပေးမှုနဲ့ထောက်ခံမှုကိုဘုညာရေးအနေနဲ့လိုအပ်တဲ့အကြောင်းလဲထွေညီလာခံဥက္ကဋ္ဌနဲ့နိုင်ငံများရေးအတွင်းဝင်တို့ကနေသဘောတူညီခဲ့ကြပြီးတော့ဒီလိုချေကွဲပေါ်ရာလူသားပေးဒုက္ခနဲ့ပတ်သက်ပြီးထပ်မံလှုပ်ဆောင်ပေးဖို့လိုအပ်တာတွေအများကြီးရှိနေတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့ရေးမှာဘေးအန္တရာယ်ကင်းရှင်းပြီးတော့လုံခြုံရေးလေးစိတ်ချဖို့လိုအပ်တယ်ဆိုတော့ကိုလည်းသူတို့အူဆွေးနွေးခဲ့ကြပါတယ်
ဒီကနေ့အင်္ဂါနေ့မှာနှစ်နိုင်ငံအစ်အမြင့်အရာရှိတွေရဲ့ဆွေးနွေးပွဲမှာလည်းတမ်ဘရူးဒေတာမှာပိတ်မိနေတဲ့ဒုက္ခသည်တွေမြန်မာဘက်ကိုပြန်ပို့ရေးကိစ္စဆွေးနွေးဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကယ်ဆယ်ရေးနဲ့ဒုက္ခသည်များပြန်လည်နေရာချထားရေးကော်မရှင်နာမိုဟာမက်အဘူကလမ်ကတင်းလာနေကရိုက်တာသတင်းဌာနကိုပြောပါတယ်။ဒါပေမဲ့ရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့တဲ့မြန်မာအရာရှိအတော်များများကတော့ဒီကနေ့ဆွေးနွေးပွဲကိစ္စကိုတော့သူတို့သတိမထားမိကြအောင်တုံ့ပြန်ခဲ့ကြပါရဲ့ရှင်။